မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်အိဗရာဟင်ဂမ်ဘာရီရဲ့ဂျပန်နိုင်ငံခီးစင်ဟာပြီးဆုံးပြီဖြစ်ပြီးမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာစေဖို့ပွန့်ပွန့်လင်းလင်းအသေးစိတ်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့မစ္စတာဂမ်ဘာရီကပြောကြားခဲ့ပါတယ်။ကုလသမဂ္ဂရုံးပြောခွင့်ရမစ္စမာရီအိုကာဒေးက
Special Advisor Ibrahim Gambari, who is in Tokyo today, where he met with Japanese Foreign Minister Masayoshi Hamada and Deputy Foreign Minister Chikawa.
Mr. Gambari ha, Tokyo မြို့မှာရောက်နေပြီးအဲဒီမှာဂျပန်နိုင်ငံခြားရေးဝန်ကြီး Masayoshi Hamada နဲ့ဒုတိယနိုင်ငံခြားရေးဝန်ကြီး Chikawa Kawaii တို့နဲ့တွေ့ဆုံခဲ့ပါတယ်လို့ Ms. Okabe ကပြောသွားတာပါ။ Mr. Gambari ha, တောက်ချာနေ့မှာဂျပန်အရာရှိတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာစေဖို့အတွက်ကုလသမဂ္ဂနဲ့ဂျပန်နိုင်ငံတို့အတူလက်တွဲပြီးဘယ်လိုအားပေးဆောင်ရွက်နိုင်မလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်လို့မစ္စမုတ်အိုကာဘေးကပြောကြားပါတယ်။အခုလိုဆွေးနွေးပြောဆိုမှုတွေကိုအိန္ဒိယနိုင်ငံနဲ့ရောတရုတ်နိုင်ငံနဲ့ပါပြုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဆွေးနွေးခဲ့တုန်းကမြန်မာစစ်ကောင်ဆောင်တွေအနေနဲ့အပြုသဘောဆောင်တဲ့ချီနှမ်းတွေလှမ်းနေတယ်လို့မစ္စတာဂမ်ဘာရီကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာဒီမိုကရေစီရေးကိုရှေ့ရှုပြီးရှေ့ဆက်တိုးတက်အောင်လုပ်ရအောင်မှာဖြစ်တဲ့အပြင်လူအခွင့်အရေးဆိုင်ရာလေးစားမှုတွေရှိဖို့လည်းလိုအပ်ပါတယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုမကြခင်မှာတွားရောက်ဖို့စီစဉ်ထားတယ်လို့လည်းအိန္ဒိယနိုင်ငံမှာသတင်းတောက်တွေကိုပြောခဲ့ပြီးရဲ့အထူးကြောင့်တော့မပြောကြားခဲ့ပါဘူး။